ထောင်ဒဏ်တစ်နှစ်ပြစ်ဒဏ်ချမှတ်ခံထားရတဲ့ထိုင်းဝင်ကြီးချုပ်ဟောင်းဒက်ဆင်ရှင်နာဝါဟာ6လအချုပ်ခံထားရပြီးတော့ခံဝင်ချက်နဲ့ပြန်လွှတ်ပေးမဲ့အကြောင်းထိုင်းအစိုးရကဒီကနေ့ပဲကြေညာလိုက်ပါတယ်။ထိုင်းအချင်းထောင်တွေထဲကအသက်အရွယ်ကြီးရင်သူဒါမှမဟုတ်ကျန်းမာရေးမကောင်းသူ920ကိုထောင်ဒဏ်လျှော့ပေါ်ပေးပြီးတော့လွှတ်ပေးတဲ့အထက်မှာအသက်80လနှစ်အရွယ်ရှိပြီဖြစ်တဲ 15 နှစ်ကျော်တိုင်းပြည်ပြင်ပမှာတင်းရှောင်ခဲ့တဲ့ဝင်းကြီးချုပ်ဟောင်းဟာပြီးခဲ့တဲ့နှစ်ဩဂတ်လမှာထိုင်းနိုင်ငံကိုပြန်လာပြီးနောက်အဖမ်းခံခဲ့ရပါတယ်ထောင်နဲ့ရှင်းနှစ်ပြစ်ဒဏ်ချမှတ်ခံရပေမဲ့လည်းသူ့ထောင်နဲ့ကိုတစ်နှစ်ပဲကြာခံဖို့ထိုင်းမင်းရဲ့မဟာဝစီယာလောက်ကွန်အမိန့်နဲ့ရှော့ပေါ်ခဲ့တာပါအခုအထုတ်ကြရက်6လတစ်လျှောက်လုံးနှီးပါလဲအတိအကျမဖော်ပြတဲ့ကျမရဲ့အကြောင်းပြချက်နဲ့ရဲဌာနဆေးရုံမှာပဲနေခဲ့တာပါစင်ရဲနွမ်းပါတဲ့ထိုင်းကျေးလက်ပြည်သူတွေအများစုအတွက်ကျမ်းမာရေးစောက်ရှောက်မှုနဲ့အထောက်ပံ့တွေပေးခဲ့ပြီးလူမှုထောက်ခံမှုရခဲ့တဲ့ဝင်းကြီးချုပ်ဟောင်းသက်ချင်ဟာ2001ခုနှစ်မှာဝင်းကြီးချုပ်အဖြစ်ပထမဆုံးရွေးချယ်တင်မြှောက်ခံခဲ့ရပါတယ်။ထိုင်းနိုင်ငံရဲ့နှစ်ပေါင်းများစွာအသားကျနေတဲ့လူနည်းစုလွှမ်းမိုးတဲ့လူမှုရေးနဲ့အုပ်ချုပ်ရေးစနစ်အပေါ်ချိန်ချောက်သူအဖြစ်ရှုမြင်ခံရတာကြောင့်2006ခုနှစ်မှာစစ်တကအာဏာသိမ်းပြီးတော့ဝင်းကြီးချုပ်တာဝန်ကဖယ်ရှားတာခံခဲ့ရပါတယ်ရှင်။